ကနစ္စတန်နိုင်ငံကတံပိုးကြီးလာတဲ့ရှီဟောင်ဘာသာရေးဆိုင်ရာအမွေအနှစ်ပစ္စည်းတွေကိုပြန်လည်ရှာဖွေတွေ့ရှိပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလတုန်းကနိုင်ငံကိုပြန်ပို့ခဲ့ပါတယ်။ဒါပေမဲ့လည်းဒီရှီဟောင်ပစ္စည်းတွေရဲ့ရေရှည်လုံခြုံရေးကတော့မရေရာမသေးကြပါဘူး။အာဖဂန်နစ္စတန်အစိုးရကိုဖျောက်ချပြီးတာလီဘန်တို့က1990ပြည်လွန်နှစ်တွေတုန်းကတင်းတင်းမာမာအုပ်ချုပ်ခဲ့ခြင်းကလူဟောင်းတွေနဲ့အမျိုးသားတီးတန့်ကြားပြတ်အစိုးရချိန်ညှထားပါတယ်။ကမ္ဘာရှေးဟောင်းပစ္စည်းမောင်းခိုကူးမှုမှာအကျော်ကြားဆုံးတဦးအဖြစ်အာဏာပိုင်တို့ရည်ညွှန်းတဲ့နယူးယောက်အခြေစိုက်ရှေးဟောင်းပစ္စည်းအရောင်းဝယ်လုပ်သူတဦးထံကနေသိမ်းဆည်းခဲ့တဲ့ရှေးဟောင်းပစ္စည်း33ခုကိုအာဖဂန်နစ္စတန်ကိုပြန်ပို့ထားတာပါနိုင်ငံတွေရဲ့ရှေးဟောင်းရည်ချင်းမှုပစ္စည်းတွေကိုမောင်းခိုကူးမှုကထိခိုက်မျက်နှာမှုကြီးတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကပြောပါတယ်ရှေးဟောင်းပစ္စည်းမောင်းခိုကူးမှုဟာကမ္ဘာဒေသတိုင်းကိုရိုက်ခတ်တရမှုရှိပြီးကပ်ဘေးရောဂါကြောင့်တက်ရောက်ထိခိုက်မှုပိုပြီးတော့ကြီးထွားစေတယ်လို့လည်း UNESCO ကပြောပါတယ်။ Newcastle တက္ကသိုလ်ကရှေးဟောင်းသုတေသနဆရာပါမောက်ခပီတာစတုန်းဟာဆိုရင်လက်နက်ကန်ပြိပခါတွေအတွင်းရှေးဟောင်းယဉ်ကျေးမှုပစ္စည်းတွေကိုကာကွယ်ထိန်းသိမ်းရေး UNESCO ကိုအကြံပေးဖို့အတွက်1996ခုနှစ်ကဖွဲ့တဲ့ Blue Shield နိုင်ငံတကာအဖွဲ့အစည်းရဲ့အကြီးအကဲဟောင်းဖြစ်ပါတယ်။မောက်ခိုကူးတမ်းမှုအများစုကဂိုင်းခနာဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်နေပြီးမောက်ခိုကူးသူတွေကိုစစ်တပ်ကဝန်ရောက်စီးနှင်းမှုဟာဆိုရင်လေနီးစပ်တဲ့ဆက်ဆံရေးကိုပြတ်တနေတာလို့ပမောက်ခစတုန်းကပြောပါတယ်
။ On one side of the room there are illicit guns.
အခန်းရဲ့တစ်ဖက်မှာလက်နက်မောင်းခိုမှုနောက်တစ်ဖက်မှာကငွေကြေးဆိုင်ရာမှုကင်းတတိယတစ်ဖက်မှာကမူရစေဝါစဒုဒ္ဒတချမ်းမှာကရှေးဟောင်းပစ္စည်းပြဿနာကအတူတူပါပဲ
ကဘာတဝန်းကရဲတပ်ဖွဲ့တွေမှာလည်းရှေးဟောင်းပစ္စည်းမောင်းခိုကူးတတ်မှုကိုတိုက်ဖျက်ရေးအတွက်ရန်ပုံငွေကအကန့်အသတ်နဲ့ပဲရှိနေပြီးဒီကိစ္စကိုဦးစားပေးလုပ်ဖို့လိုတယ်လို့ပါမောက်ခစတုန်းကပြောပါတယ
် There are you know countlessPolice and other
organizations. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most
common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in the country. We are seeing one of the most common things in theအရောင်းဝယ်များလာတယ်လို့ UNESCO အဖွဲ့ကြီးကပြောပေမဲ့လည်းစည်ရင်အတိအကျကိုတော့မဖော်ပြပါဘူး
။ Illicit markets the biggest markets have traditionally been
အကြီးဆုံးမောင်းခိုဈေးကွက်ကအစဉ်အဆက်လန်ဒန်နဲ့အမေရိကန်ပြည်ထောင်စုအတွင်းမှာပါ။အခုတော့ပိုပြီးကျယ်ပြန့်လာပြီးအရှေ့ပိုင်းထိရောက်လာပါပြီ။တရုတ်နိုင်ငံတွင်းနဲ့အခြားဒေသတွေနောက်ပြီးတောင်အမေရိကနောက်ပင်လယ်ကွေ့ဒေသတချို့ထိကျယ်ပြန့်လာပါလေ
။ Iran နဲ့ Afghanistan နိုင်ငံတွင်းနှစ်နဲ့ချီပြည်ပခါရီကြောင့်မောင်းခိုကူးတမ်းမှုပိုအားကောင်းစေပြီးစစ်သွေးကြွတွေအတွက်လက်နက်ရရှိရေးနဲ့ငွေကြေးခဝါချဖို့လမ်းကြောင်းဖြစ်လာစေပါတယ်။မောင်းခိုကူးခံရတဲ့ရှီဟောင်းပစ္စည်းတွေရဲ့တန်ဖိုးကိုတွက်ဆလို့မရနိုင်ဘူးလို့လည်းပါမောက်ခစတုန်းကပြောပါတယ်
။ There has been an increase in the last few years of
ရာဇဝတ်မှုဒါမှမဟုတ်လဲအကြမ်းဖက်ဝါဒါဆွဲလှုပ်ရှားမှုတွေအတွက်ငွေရရေးရောင်းချဖို့အတွက်ပစ္စည်းတွေခိုးယူလူယူတဲ့အဖွဲ့အစည်းတွေကပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းပိုများလာပါတယ်။တံပိုးခံမှန်တွက်ဆမှုတွေလည်းအမျိုးမျိုးရှိပါတယ်။အမှန်တော့ဘယ်သူမှမသိပါဘူး။ ISD နဲ့တာလီဘန်တွေကိုအခွန်တွက်ချက်ခံဖို့လိုအပ်မှဖြစ်ပြီးဒါကလည်းဖြစ်လာနိုင်စရာမမြင်ပါဘူး။နှစ်စဉ်မောင်းခိုရှောင်းပစ္စည်းနဲ့မောင်းခိုကုန်ကူးမှုကဒေါ်လာတန်းချီရှိနိုင်တယ်လို့ဒေါ်လာတန်း10ခန်းကနေရာခန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။
အာဖဂန်နစ္စတန်နိုင်ငံဟာပိုပြီးအထီးကျန်ဖြစ်လာတာကြောင့်ပြည်သူတွေအတွက်တင်မဟုတ်ဘဲရှေးဟောင်းအမွေနှစ်တွေအတွက်ပါပိုပြီးတော့စိုးရိမ်လာနေကြပါတယ်။မောင်းခိုကူးတမ်းမှုတွေပိုပြီးတော့တိုးလာတဲ့ကိစ္စအတွက်လဲ UNESCO နဲ့ Blue Shield လို့အဖွဲ့အစည်းတွေကပြင်ဆင်ထားကြပါတယ်။ပါမောက်ခစတုန်းက
There are those objects that are in museums that we know aboutwe have lists
ဒါတွေဒီမှာဒီပစ္စည်းတွေရှိထားတာကိုကျွန်တော်တို့သိပါတယ်ဒီပစ္စည်းတွေစီးရင်လဲကျွန်တော်တို့စီမှာရှိပါတယ်တာလီဘန်တို့ဘက်ကသူတို့လုပ်မယ်လို့ပြောထားတာနဲ့စန့်ကျင်ဘက်ဖြစ်တဲ့အရင်ကပုံစံမျိုးသာပြန်သွားမယ်ဆိုရင်တော့ဒီပစ္စည်းတချို့အတွက်အန္တရာယ်ရှိပါတယ် ရှေးဟောင်းသူရတနာ site တွေနဲ့အဆောက်အုံတွေကျေးလက်တွေမှာလည်းဒီပစ္စည်းတွေရှိပြီးတာလီဘန်တွေဒါမှမဟုတ်လဲသူတို့မိဖက်တွေကသူတို့စံနဲ့သူတို့ဒါဟာအစ္စလာမ်နဲ့ဆန့်ကျင်တယ်လို့ယူဆပြီးပြစ်မှတ်ထားလာနိုင်ပါတယ်။ဒါကြောင့်ရှေးဟောင်းသူရတနာ site တွေကိုစိုးရိမ်ပါတယ
်။စစ်ပွဲတွေနဲ့လူမှုမတည်ငြိမ်မှုတွေအတွင်းလူမှုအဖွဲ့အစည်းပြိုကွဲမှုကနေအမျက်ထွက်တဲ့သူတွေထဲမှာမှောက်ခုတ်ကူးသူတွေနဲ့ရာဇဝတ်ခိုင်းတွေလည်းပါပါတယ်။မဟာမိတ်တပ်ဖွဲ့တွေအီရတ်စစ်တပ်ကိုဖျက်ပြီးအာဏာရအစိုးရကိုဖျောက်ချပြီးတဲ့နောက်2003ခုနှစ်အတွင်းအီရတ်နိုင်ငံမှာဒီလိုအခြေအနေမျိုးကိုတွေ့ခဲ့ရတယ်လို့လဲပမ်းပေါက်ခါစတုန်းကပြောပါတယ်။မှောင်ခိုရောင်းဝယ်မှုကိုကင်တွယ်ရေးရဲတပ်ဖွဲ့တွေအတွက်ပို့ပြီးတော့ခက်ခဲလာပါတယ်။အများသုံးနေကြတဲ့ website တွေကနေရောင်းချမှုကြောင့်ရှေးဟောင်းပစ္စည်းဈေးကွက်ကပို့ပြီးတော့ကျေပြန့်လာပါတယ်။မှောင်ခိုဈေးကွက်ကနေဝယ်လိုအပ်ရပ်သွားဖို့အရေးကြီးတယ်လို့ပမောက်ခစတုန်းကပြောပါတယ်ဒီလိုဖြစ်လာဖို့အတွက်ကလည်းဝယ်ယူစုဆောင်သူတွေအနေနဲ့ကိုယ်အလိုရှိနေတဲ့ပစ္စည်းတွေရဲ့နောက်ွယ်ကကျင်းဝယ်ပိုင်ဆိုင်ရာကိစ္စတွေကိုနားလည်ဖို့နောက်သူတို့ကိုရောင်းဖို့ကန့်လန့်လာတဲ့ပစ္စည်းတွေရဲ့ဈေးမြင့်ကိုသိအောင်လုပ်နိုင်ရေးအပေါ်မှာမူတည်နေတယ်လို့လည်းပမောက်ခစတုန်းကထောက်ပြပါတယ်ရှင်